ဩစတြေးလျနိုင်ငံမှာကိုဗစ်ကာယောဂါအတွက်အစိုးရကလော့ဒ်ဒေါင်းချကန့်သတ်မှုအသစ်တွေနဲ့အတူနောက်နှစ်ကစပြီးကာဝယ်ဆေးမထိုးမနေရကြေညာလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့မှာပြည်သူထောင်ပေါင်းချီပြီးဗီယက်နမ်မြို့တော်မှာကန့်ကွက်ဆန္ဒပြကြပါတယ်။ဗီယက်နမ်မြို့လည်းကဟော့ဘတ်နန်တော်ဟောင်းရှိတရဲကောင်းရင်ပြန်အပါဝင်နေရအတော်များများမှာဆန္ဒပြသူတွေကဘုံတွေဟွန်းတွေတီးပြီးဆန္ဒပြကြတယ်လို့ဩစတြေးလျအလံတွေကာဝယ်ဆေးမထိုးဘူးဖက်ဆစ်အာဏာရှင်စနစ်ကျဆင်းပါစေလွတ်လပ်မှုပြန်ရချင်ပါတယ်ဆိုတဲ့စေစံတွေကန့်ဆောင်ပြီးကျွေးကြော်ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်နေကင်းပိုင်းလောက်မှာဆန္ဒပြသူက3000ခွဲလောက်ထိရှိလာတယ်လူရဲတွေကပြောပါတယ်ဆန္ဒပြသူတွေကကိုရိုနာဗိုင်းရပ်စ်ကန့်သတ်မှုချိုးဖောက်တာတားမြစ်ထားတဲ့နာဇီသင်္ကေတတွေတုံးတာကြောင့်ဖန်စီခဲ့သူ10ယောက်လောက်ရှိတယ်လို့ပြောပါတယ်။ဩစတြေးလျနိုင်ငံမှာ COVID-19 ကာဝယ်ဆေးအဖြစ်ထိုးပြီးသူ66ရာခိုင်နှုန်းရှိနေပါတယ်။ဩစတြေးလျလွှတ်တော်မှာတတိယအကြီးဆုံးပါတီဖြစ်တဲ့လက်ရာဆွမ်းရောက် Freedom Party ရဲ့အားပေးမှုနဲ့နိုင်ငံသားအများစုကကာဝယ်ဆေးမထိုးဘဲနေကြတာဖြစ်ပါတယ်။နေစဉ်ကူးစက်မှုနှုံဆန့်ချင်းတင်နေတဲ့အတွက်အစိုးရက COVID အတွက် Lockdown ချကန့်သတ်မှုကိုတနင်္လာနေ့မှစတင်မှာဖြစ်ကြောင်းနဲ့ကာဝယ်ဆေးမထိုးမနေရလို့တောက်ကြနေမှာပဲကြေညာခဲ့တာဖြစ်ပါတယ်။